ဒီကနေ့ဩဂုတ်လကအမေရိကန်နိုင်ငံသားဂျွန်ယက်တော်ဝင်ရောက်မှုကြောင့်နေအကျယ်ချုပ်စည်းကမ်းချိုးဖောက်မှုနဲ့ဒေါက်ဆန်းစုကြည်ကိုမြန်မာဆီဆွတ်အာဏာပိုင်တွေကထပ်မံအကျဉ်းချခဲ့တာဟာအပြည်ဆိုင်ရာလူ့ခွင့်ရေးကြေညာချက်ပါပုံမှန်19/20ကိုချိုးဖောက်ရာရောက်ပြီးသူ့ကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုတဲ့ကြောင်းမေလ9ရက်နေ့နေဆွဲပါဆုံးဖြတ်ချက်မှာကုလသမဂ္ဂမတရားဖမ်းဆီးအကျဉ်းချမှုများဆိုင်ရာအလို့မှုဆောင်အဖွဲ့ကတောင်းဆိုတဲ့ကြောင်းမေလ9ရက်နေ့နေဆွဲပါဆုံးဖြတ်ချက်မှာဖော်ပြထားပါတယ်ဒီဆုံးဖြတ်ချက်ကိုဒေါ်ဆန်းစုကြည်ရဲ့နိုင်ငံတကာရှေ့နေဖြစ်တဲ့အမေရိကန်ပြည်သူ့ဝါရှင်တန်ခြေဆိုင် Freedom Now အဖွဲ့ကရှေ့နေမစ္စတာဂျာရဂင်ဇာထံကိုဇွန်လ16ရက်နေ့ကပေးပို့လိုက်တာဖြစ်ပါတယ်။ဒီမှုဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂကိုတင်ပြတိုင်ကြားခဲ့တဲ့ဒေါ်ဆန်းစုကြည်ရဲ့မိသားစုရှေ့နေဝါရှင်တန်ခြေဆိုင် Freedom Now ကမစ္စတာဂျာရဂင်ဇာကို RFA ကဆက်သွယ်မေးမြန်းကြည့်ပါတယ်။မစ္စတာဂင်ဇာကကုလသမဂ္ဂအဖွဲ့ကဆုံးဖြတ်တဲ့ညီစွန်းတဲ့ပုံမှန်နဲ့ပတ်သက်လို့အခုလိုရှင်းပြပါတယ
် So yeah article 9 talks says that no one shall be subject to arbitrary arrest detention or exile and obviously in Aung San Suu Kyi's case it's a question of arbitrary arrest
ပုံမှန်ကဘယ်သူတူတယောက်များမတရားဖမ်းဆီးချုပ်နှောင်ခြင်းမပြုရဆိုတဲ့အချက်ဖြစ်ပါတယ်တရားဥပဒေမဲ့ဖမ်းဆီးချုပ်နှောင်ထားတယ်ဆိုတဲ့အချက်ကိုထောက်ပြတာဖြစ်ပါတယ်ပုံမှန်10ကတော့လွတ်လပ်တရားမျှတတဲ့အများပြည်သူတက်ရောက်ကြားနာနိုင်တဲ့တရားရုံးစီရင်မှုဖြစ်ရမယ်ဆိုတဲ့အချက်ပါဒါပေမဲ့ဒေါ်ဆန်းစုကြည်ရဲ့အမှုမှာတကယ်ပဲစကြောစတားနာခဲ့တာဖြစ်လို့ဒီပုံမှန်ကိုချိုးဖောက်တာထင်ရှားတယ်လို့မစ္စတာကင်ဇာကပြောတော်တာပါပုံမှန်19ကတော့လွတ်လပ်စွာဆန္ဒဖော်ထုတ်ခွင့်ပြောဆိုနိုင်ခွင့်ဖြစ်ပြီးစစ်ဆေးရကဒေါ်ဆန်းစုကြည်ကိုပါတီဝင်တွေနဲ့တွေ့ဆုံခွင့်မပေးတာသဘောထားထုတ်ဖော်ပြောဆိုခွင့်မရှိတာတွေကိုချိုးဖောက်တယ်လို့ဆိုထားတာဖြစ်ကြောင်းမစ္စတာကင်ဇာကရှင်းပြပါတယ်ကုလသမဂ္ဂမတရားဖမ်းဆီးအကျဉ်းချထားမှုများဆိုင်ရာအလို့မှုဆောင်ဖွဲ့ရဲ့ဆုံးဖြတ်ချက်မှာဒေါ်ဆန်းစုကြည်ကိုအရင်နေအိမ်အကျဉ်းချုပ်ချကလေးကမတရားချုပ်နှောင်ထားတာဖြစ်တယ်လို့2004ခုနှစ်2008ခုနှစ်နဲ့2008ခုနှစ်တည်းမှာဆုံးဖြတ်ခဲ့တဲ့အကြောင်းဒီအမတစင်ဂျွန်ရတော်နေအိမ်ထဲဝင်ရောက်မှုနဲ့ထပ်ပြီးတော့ချုံနှောင်အပြစ်ပေးတာဟာမတရားမှုပေါ်မတရားမှုထပ်ဆင့်လိုက်တယ်လို့ဖြစ်ကြောင်းလည်းမှတ်ချက်ချထားပါတယ်ဒီဆုံးဖြတ်ချက်အပိုက်32မှာအမှုနဲ့ပတ်သက်လို့အရင်လူခွေအထူးကိုယ်စားလှယ်နဲ့လက်ရှိအထူးကိုယ်စားလှယ်တွေကသုံးသပ်ထားတာတွေကိုလည်းပြန်လည်ကောက်နှုတ်ထားပါတယ်အရင်လူခွေအထူးကိုယ်စားလှယ်ကမြန်မာနိုင်ငံမှာတရားစီရင်နေပုံဟာကန့်သက်ချက်မျိုးစုံရှိနေပြီးလွတ်လပ်တရားမျှတတဲ့တရားရေးစနစ်နဲ့မတူညီပဲစစ်အာဏာရှင်စနစ်အသွင်ရှိနေတဲ့အကြောင်းသုံးသပ်ခဲ့တယ်လို့လက်ရှိအထူးကိုယ်စားလှယ်ကလည်းလွတ်လပ်တဲ့တရားရေးစနစ်ကနေအလွန်ဝေးတဲ့အဆင့်မှာအမှန်တကယ်ရောက်နေပါတယ်လို့သုံးသပ်ထားကြောင်းဖော်ပြထားပါတယ်။မစ္စတာကင်ဇာကအခုလိုလူခွေအထူးကိုယ်စားလှယ်ရဲ့သုံးသပ်ချက်တွေကိုပြန်ပြီးဖော်ပြလိုက်တာဟာကုလသမဂ္ဂအလုံမှုဆောင်အဖွဲ့အနေနဲ့မြန်မာနိုင်ငံကတရားရေးစနစ်ဟာစစ်အစိုးရရဲ့လက်ထဲမှာအတုံးချခံဖြစ်နေတယ်ဆိုတာကိုအသိမှတ်ပြုလိုက်တာလည်းဖြစ်တယ်လို့သုံးသပ်ပါတယ
်။ Well, I think that the working group on arbitrary detention reinforced the point about the lack of due process in Aung San Suu Kyi's case by pointing out that the UN
ဆုံးဖြတ်ချက်ရဲ့နောက်ဆုံးပိုင်းမှာမြန်မာစစ်အစိုးရကိုအရင်ကတောင်းဆိုထားတဲ့အချက်တွေကိုအကောင့်ထဲဖော်ဖို့ဒေါ်ဆန်းစုကြည်ပေါ်ကျူးလွန်ထားတဲ့ကိစ္စတွေကိုပြန်အဖတ်စေပြုပြင်ပေးဖို့တောင်းဆိုထားပါတယ်ဒါအပြင်ပြည်ပဆိုင်ရာလူခွေကြီးကြီးညာစာရနဲ့အညီကျင့်သုံးဖို့နဲ့နိုင်ငံသားနဲ့နိုင်ငံရေးအခွင့်အရေးများဆိုင်ရာနိုင်ငံတကာစာချုပ်ကိုလက်မှတ်ထိုးလိုက်လာဖို့ကိုလည်းတောင်းဆိုထားပါတယ်အမှုကိုတိုင်ကြားခဲ့တဲ့ဒေါ်ဆန်းစုကြည်ရဲ့ရှေ့နေမစ္စတာဂျာရဂင်ဇာကတော့
Bottom line is that the UN has merely reaffirmed what everyone knew to be the case which is that Aung San Suu Kyi is being detained clearly in violation of international law
အခြေခံအားဖြင့်ကုလသမဂ္ဂအဖွဲ့ကဆုံးဖြတ်ချက်ဟာအပြည်ပြည်ဆိုင်ရာဥပဒေတွေကိုချိုးဖောက်နေတာဖြစ်တယ်လို့ပြည်တွင်းကတည်ဆဲဥပဒေတွေကိုချိုးဖောက်နေတယ်ဆိုတာကိုထပ်ပြီးတော့ထောက်ပြလိုက်တာဖြစ်ပါတယ်။ဒါကြောင့်ဒေါ်ဆန်းစုကြည်ကိုအမြန်ဆုံးပြန်လွှတ်ပေးတဲ့လို့တောင်းဆိုပါတယ်။အလားတူပဲကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်းနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ကြီးအနေနဲ့မြန်မာနိုင်ငံတွင်းမှာအမျိုးသားပြန်လည်တည်ငြိမ်ရေးနဲ့ဒီမိုကရေစီထွန်းကားရေးအတွက်နိုင်ငံတကာအဖွဲ့အစည်းတွေရဲ့ဆုံးဖြတ်ချက်တွေနဲ့အညီအကောင့်ထယ်ဖို့လှုံ့ဆော်ပေးဖို့လည်းသူ့အနေနဲ့တိုက်တွန်းလိုပါတယ်။အဲ့ဒါတော့ဒေါ်ဆန်းစုကြည်ရဲ့မိသားစုရှေ့နေဖြစ်တဲ့ Mr. Jarrett Gensar ကို RFA ဆက်သွယ်မေးမြန်းတင်ပြခဲ့တာပါခင်ဗျာ